မကြခင်ကျင်းပဖို့ရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာမြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်ဖက်ချမ်းသာတိုင်းမျိုးတွေအထိအကျိုးဆက်တွေရိုက်ခတ်လာနိုင်တာကြောင့်အများကစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။အယက်သားစစ်စစ်အစိုးရတရက်တက်လာတဲ့မြန်မာနိုင်ငံစစ်တပ်ကအုပ်ချုပ်ထားတဲ့အင်းနီချင်းထိုင်းနိုင်ငံတွေအနေနဲ့ရောအမေရိကန်သမ္မတရွေးကောက်ပွဲကနေပါရင်းများမျှော်လင့်နိုင်မလဲဆိုတာကိုတော့ VOA ဝိုင်းတော်သားကိုအောင်လင်းဦးကတင်ပြပေးထားပါတယ်ရှင်
။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာဘရင်နဲ့ရောဆန်ကွန်လွန်သွားပြီးတဲ့နောက်နိုင်ငံရေးအရမရေမရာအခြေအနေတွေကြုံနေရတဲ့ထိုင်းနိုင်ငံတခါဒီမိုကရေစီပြုရင်ပြောင်းလဲရေးလုပ်နေတဲ့အင်းနီချင်းမြန်မာနိုင်ငံတို့လိုဝေးလံလာတဲ့အရက်ဒေသတွေအထိတက်ရောက်မဲ့အလားအလာတွေရှိနေပါတယ်။ထိုင်းနိုင်ငံမှာတော့အခုအခါမှာဘရင်ကွယ်လွန်သွားတဲ့အတွက်တစ်နှစ်တာဖြစ်နေဝန်ထဲပူဆွေးတဲ့အခမ်းအနားတွေကိုစတင်ကျင်းပနေကြပါပြီ
။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးအာဏာကိုချုပ်ကန့်ထားတဲ့အတွက်အနောက်နိုင်ငံတွေကရင်းနှီးနှီးဆက်ဆံမှုခက်ခဲနေတဲ့အချိန်မှာပဲတိုင်းပြည်မှာဩဇာကြီးမားလာတဲ့ဘရင်နဲ့ရောဆန်သွားတဲ့အတွက်ထိုင်းနိုင်ငံရဲ့ရှေ့အနာဂတ်ပေါ်မိခွန်းတွေလည်းထွက်ပေါ်နေတာပါ။မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူဦးအောင်သူညင်းကတော့မကြာခင်နှစ်တွေမှာပဲစစ်တပ်ရဲ့အုပ်ချုပ်မှုဆုံးသက်ပြီးအယက်သားအစိုးရတက်လာတဲ့မြန်မာနိုင်ငံနဲ့အယက်သားအုပ်ချုပ်မှုတခန့်ရပြီးစစ်တပ်ကအုပ်ချုပ်နေတဲ့ထိုင်းနိုင်ငံတို့ရဲ့နိုင်ငံရေးနောက်ခံတွေကအမေရိကန်နဲ့ဆက်ဆံရေးမှာအရေးပါလိမ့်မယ်လို့မြင်ပါတယ်
။ပြောရမယ်ဆိုလို့ရှိရင်ဒီအမေရိကန်ရွေးကောက်ပွဲကနိုင်ငံတော်တော်များများကစိတ်ဝင်စားစောင့်ကြည့်နေတဲ့အနေအထားရှိပါတယ်။ဆိုတော့အဲ့တော့မြန်မာနိုင်ငံအနေနဲ့လည်းကျွန်တော်တို့ပေါ်အကျိုးသက်ရောက်နိုင်မှုတွေရှိတယ်လို့ထင်ပါတယ်။အထူးသဖြင့်တော့ဟိုဒီမိုကရက်ပါတီပေါ့ဆိုတော့ဟီလာရီကလင်တန်တက်လာတယ်ဆိုလို့ရှိရင်တော့သူနဲ့အခုလက်ရှိကျွန်တော်တို့ဇီကနိုင်ငံတော်ကြီးအတိုင်းပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကပုဂ္ဂိုလ်ရေးရလဲရင်းနှီးမှုရှိတယ်ဆိုတော့နောက်တစ်ခုကကျတော့ဒီမိုကရက်ပါတီအနေနဲ့ပေါ့ဆိုတော့သူတို့ကမြန်မာနိုင်ငံရဲ့အရေးကသူတို့ရဲ့တန်တမာရေးအောင်မြင်မှုတစ်ခုအနေနဲ့ပြောထားတဲ့အနေအထားမှာကျတော့ဆိုတော့ကျွန်တော်တို့နဲ့ဆက်ဆံရေးပို့ပြီးတော့နှိစက်လာဖို့အနေအထားရှိတယ်လို့ထင်ပါတယ်ထိုင်းနိုင်ငံအနေအထားကျတော့အခုလက်ရှိဘရင်ကြီးကွယ်လွန်သွားတဲ့ကိစ္စရောဒီသူတို့ရဲ့နိုင်ငံရေးမှာလက်ခဲတင်းလင်းအခြေအနေပေါ့ဆိုတော့ဒါတွေကနောက်ထပ်အချိန်တစ်စုံတစ်ရာအထိရှိနိုင်သေးတယ်တော့ထင်တယ်အဲ့ဒီအနေထားမှာတော့သူတို့ဘက်ကအားနည်းချက်လို့တော့ဖြစ်ကောင်းဖြစ်နိုင်ပါတယ
်တကယ်တော့ VN စစ်ကာလအတွင်းအမေရိကန်စစ်ခြေဆိုင်စခန်းတွေဖွင့်လှစ်ခဲ့ခြင်းကဆက်လို့ထိုင်းနိုင်ငံဟာအမေရိကန်အတွက်ဒေတာရင်းမှာအရေးကြီးတဲ့မဟာမိတ်တစ်ဦးဖြစ်ရပ်တည်လာခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်း2014ခုနှစ်မှာအာဏာသိမ်းခဲ့တဲ့ဆိုရကိုအမေရိကန်ကစစ်ဖက်ဆိုင်ရာအကူအညီတချို့ဖျက်တောက်ခဲ့တဲ့အထိဆက်ဆံရေးမှာဖို့တိကျလဲရှိခဲ့တာပါဒါပေမဲ့အာရှဒေသရဲ့လက်တလောပထဝီဝင်နိုင်ငံရေးအခြေအနေအရအမေရိကန်သမ္မတရွေးကောက်ပွဲကပေါ်ထွက်လာမဲ့သမ္မတတူအနေနဲ့ဒေသရင်းကအဓိကမဟာမိတ်ဖြစ်တဲ့ထိုင်းနိုင်ငံရရှိမဟာမိတ်ဖြစ်လာနိုင်ရှိတဲ့မြန်မာနိုင်ငံတို့နဲ့ဆက်လက်ပြီးရည်ရည်နီနီဆက်ဆံနိုင်တဲ့အလားအလာတွေလည်းရှိနေတယ်လို့ထိုင်းနိုင်ငံအခြေစိုက်မြန်မာရေးအခက်ခဲဦးစုံမင်းကတုံ့တက်ပါတယ်
ပေါ့ဆိုအမေရိကန်ကကျွန်တော်တို့ဒီအာရှဘက်ကိုကြည့်တဲ့အခါမှာသူကအများအားအချက်နှစ်ချက်ပဲကြည့်ရတယ်။တစ်ချက်ကစီးပွားရေးမျက်စိနောက်တစ်ချက်ကလုံခြုံရေးမျက်စိပေါ့။အဲ့ဒါနဲ့ပဲကြည့်တယ်ဆိုတော့ကျွန်တော်ထင်ပါတယ်အခုထိုင်းနဲ့ဆက်ဆံရေးကိုအမေရိကန်ကတက်နိုင်တယ်လို့တော့အရင်လုံးဝလို့ဆိုလဲလက်မချောင်းနဲ့ဆိုပုံစံမျိုးသွားဖို့အမြင်နေပါဖြစ်လို့ဆိုတော့အခုဖိလစ်ပင်းနဲ့ကအခုကတိတ်ဆက်ဆံမကောင်းဘူး။ဘာဖြစ်ခုလက်ရှိဖိလစ်ပင်းသမ္မတနဲ့အခုအမေရိကန်နဲ့ကချင်းပွင့်မပြေလည်ဘူးပေါ့ဗျာ။အဲ့ဒီချိန်မှာထိုင်းတို့မြန်မာတို့နဲ့ပတ်သက်ပြီးတော့မပြေလည်အောင်လုပ်မဲ့အနေအထားမျိုးတော့အမေရိကန်ဘက်မှာမရှိဘူးလို့ကျွန်တော်တို့ယူဆတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဆွေးရကတော့အာရှဒေသမှာချင်းဝင်ရှာညှိမဲ့မူဝါဒအရမြန်မာနိုင်ငံအပါအဝင်ဒေသရင်းနိုင်ငံတွေနဲ့ဆက်ဆံမှုတွေတိုးမြင့်လာခဲ့တာပါ။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုယ်တိုင်ဟာလည်းနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့စဉ်မှာမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံခဲ့တာတွေဟာအောင်မြင်မှုတစ်ခုဖြစ်အစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ဒါကြောင့်လဲပြန်ပြဖြစ်တဲ့ Republican Party သမ္မတလောင်း Donald Trump ကရွေးကောက်ပွဲမှာအနိုင်ရခဲ့ရင်မြန်မာအပါအဝင်အာရှဒေသပေါ်အာရုံစိုက်ပါဦးမလားဆိုတော့မင်းကထုတ်เสียဖြစ်နေတယ်လို့လည်းဥအောင်သူငင်းကပြောပါတယ်
။ဒီ Trump အနေနဲ့ကြတော့သူကကျွန်တော်တို့ရဲ့အာရှနဲ့ပတ်သက်တဲ့ policy ကိစ္စတွေပါတွေသိပ်ပြောတာဆိုတာတော့မတွေ့ဘူးပေါ့နော်။ဆိုတော့အဲ့တော့အထူးသဖြင့်တော့တရုတ်နိုင်ငံကတော့ဟိုအလေးထားတဲ့နိုင်ငံတစ်ခုဖြစ်ဆက်ရှိကောင်းရှိနိုင်ပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှရေးရာကျွန်တော်တို့တန်တမာရေးကိစ္စတွေမှာကြတော့ Trump ဘက်ကဒီလောက်ကြီးဟိုအလေးထားပါမလားစိတ်ဝင်စားရှိပါမလားပေါ့ဒီလိုတော့စဉ်းစားရရှိပါတယ
်စင်လာအဖြစ်ဒေသတွင်းမှာအမေရိကန်ရဲ့မဟာမိတ်နိုင်ငံတနင်္ဂနွေဖြစ်ခဲ့ပြီမလဲထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်နေတဲ့အစိုးရကတရုတ်နိုင်ငံနဲ့ဆက်ဆံမှုတွေရှိလာနေချိန်မှာမြန်မာအစိုးရတစ်ခါတော့တချင်းကစစ်အစိုးရရဲ့လက်ထက်နိုင်ငံရေးစီးပွားရေးရတရုတ်နိုင်ငံကိုမိခိုအားထားခဲ့ရတာတွေကိုရှော့ချဖို့ကြိုးပမ်းနေတာပါဒါကြောင့်လဲအမေရိကန်မှာနောက်တက်လာမဲ့သမ္မတတူအနေနဲ့ဒေသတွင်းမှာဩစာကြီးမားလာနေတဲ့တရုတ်နိုင်ငံကိုထိန်းချုပ်ဖို့အတွက်မြန်မာနဲ့ထိုင်းတို့လိုမိတ်ဆွေနိုင်ငံတွေနဲ့ဆက်ပြီးလက်တွဲသွားဖို့လိုမယ်လို့နိုင်ငံရေးလေလာသူဦးစောမင်းကတွက်ပါတယ
်ကျွန်တော်ကဒီလိုစဉ်းစားကြည့်တဲ့ခါကျကျွန်တော်ကဒေါ်နယ်ထရမ့်ဆိုလို့ရှိရင်ကျွန်တော်သမ္မတဖြစ်ပြီဆိုရင်ကျွန်တော်ကတရုတ်ရဲ့တက်လာတဲ့ပါဝါကိုလည်းချိန်ထိုးရမယ်ဆိုပြီးကျွန်တော်ကပြောခဲ့ဘူးတယ်ပေါ့ဒေါ်နယ်ထရမ့်ကပြောခဲ့ဘူးတယ်အဲ့ခါကျကျွန်တော်သားဒေါ်နယ်ထရမ့်နေရာမှာသမ္မတဖြစ်လာမယ်ဆိုရင်ဗမာနဲ့ထိုင်းကိုကျွန်တော်ပို့ပြီးဦးစားပေးပြီးတော့ပါပါနဲ့ပေါင်းပါပဲဘာလို့ဆိုတော့တရုတ်ကို balance လုပ်ဖို့အတွက်မြန်မာလည်းအရေးကြီးတယ်ထိုင်းကလည်းအရေးကြီးပါတယ် အခုကသူတို့ကလောလောဆယ်ကဖိလစ်ပိုင်းညမေးပြနေဆိုတော့မြန်မာနဲ့ထိုင်းကဘာပဲပြောပြောအခုလောဆယ်ကဘသူပဲအုတ်ချုတ်အုတ်ချုတ်ကျွန်တော်ထင်တယ်အမေရိကန်တွေ့တာသူကဒီနှစ်နိုင်ငံကအရေးရောဒီဒေတာထဲမှာပါတယ်လို့ကျွန်တော်ယူဆတယ
်။နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာရှင်ပြန်နေတဲ့သမ္မတလောင်း၂ဦးနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်သာအနိုင်ရခဲ့မယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုရဲ့တမာဆုံးအမျိုးသမီးသမ္မတတဦးဖြစ်သမိုင်းမတိုင်တင်နိုင်မှာဖြစ်တယ်လို့ပြန်ဖက် Republican Party ကသမ္မတလောင်းထရန့်သာအနိုင်ရမယ်ဆိုရင်တော့အစိုးရယာယီတာဝန်တွေတခါမှမထမ်းဆောင်မှုတဲ့အင်ချင်မြေလုပ်ငန်းရှင်စီဝါရီသမားတယောက်ပထမဆုံးသမ္မတဖြစ်လာတာကိုတွေးကြရမှာလည်းဖြစ်ပါတယ်ခင်ဗျာ။